တော်ရရှိမှာခင်ဗျာကပ္ပတရင်စာများအတင်းဟာချိမြင့်တဲ့ရွှေကလောင်လွမြောက်ရေးဆုရှင်တရင်စာဆရာကြီးဦးဝင်းတဲ့ဟာစေအစိုးရလက်ထက်ကထောက်ထဲမှာအနည်း20နီးပါးလောက်နေခဲ့ရပြီးကပ္ပအထင်ရှားဆုံးအကျဉ်းဆန်တရင်စာဆရာတူလည်းဖြစ်ခဲ့ပါတယ်အမှန်တရားကိုမျက်နှူးတဲ့ဦးဝင်းတဲ့ဟာဂျာနယ်ကျော်ဦးချစ်မောင်ကိုအားကြပြီးတရင်စာဆရာတယောက်ဖြစ်လာခဲ့ရတယ်လို့အခုလို့ပြောပြခဲ့ပါလေ
ကျွန်တော်တရင်သမားဖြစ်တယ်ဆိုတာကျွန်တော်အဲ့ချိန်တော့ခန့်ကျင်နေပေါ့ဗျာတောမှန်နေတယ်တောမှန်နေတော့တောမှစပြီးတော့ဂျာနေကျော်လို့ကျွန်တော်အိမ်မှာကျွန်တော်ဦးလေးတွေပါတွေကအဲ့လိုဂျာနေမဂ္ဂဇင်းကြီးကိုရှိခဲ့တာဟာဒီတော်တော်လေးဖတ်ကြပြကြစုကြဆောင်းကြဆိုတော့အဲ့ဒီမှာကျွန်တော်လည်းတော်တော်လေးဝါသနာပါသွားတာရှိတယ်ပေါ့ဗျာအဓိကကတော့ဂျာနေကျော်ဦးချစ်မောင်ကလည်းဖုန်းမိကလာဂျာနေကျော်မမလေးရဲ့စာအုပ်ထွက်လာတဲ့ခါကျတော့လေတရင်စာသမားဖြစ်ချင်တယ်အဲ့တော့တရင်စာသမားဆိုတာဘာလဲလို့တောင်းမှတရင်စာဆိုတာဘာလဲသိမသိနေနေရလူပုဂ္ဂိုလ်ဇွဲနေလေကျွန်တော်ကတရင်စာဆရာဖြစ်ချင်လာတယ်ပေါ့ဗျာအဲ့ဒါကတော့အဓိကပဲခင်ဗျာပထမကျွန်တော်လုပ်တာတော့16နှစ်သားလောက်မှကျွန်တော်အကျိုးဆောင်ကြတယ်ဆိုတော့ဝင်းလုပ်တယ်အကျိုးဆောင်ကြတယ်ဆိုတော့တန်တော်စင်ဦးသိမ်းမောင်တို့ကနေပြီးတော့ဦးစီးထုတ်တဲ့တန်တော်စင်သတင်းစာရဲ့အခွဲတစ်ခုပေါ့အဲဒီလုပ်တဲ့အချိန်ကစပြီးတော့ကျွန်တော်သတင်းစာလောကထဲကိုရောက်တယ်လို့ခေါ်ရမှာပေါ့ခင်ဗျာအဲ့ဒီကနေပြီးတော့တစ်ဆင့်နောက်ပိုင်းကျတဲ့ခါကျစာပေမှာလူတွေခေါ်တယ်လျှောက်ပါလားဆိုတော့ကျွန်တော်စာပေမှာရှောင်းရဲနေစာပေမှာရောက်တယ်ဆိုပါတော့ဗျာအဲစာပေမှာရောက်ရနေနောက်ကျွန်တော်ဦးထင်ကြီးနဲ့တွေ့ကျွန်တော်ရဲ့ဆရာအရင်ကတော့ဦးထင်ကြီးပဲခင်ဗျာဦးထင်ကြီးနဲ့တွေ့ရနေကျွန်တော်EF သတင်းဌာနမှာကျွန်တော်ညအေးဒါလုပ်အဲ့ဒီကနေပြီးတော့နောက်ကျတော့တမမိတ်တဆိုတဲ့နိုင်ငံသားကဗမာပြည်ဆိုင်ရာစာအုပ်စာရဏီထုတ်တဲ့ကုမ္ပဏီခုမှကျွန်တော်တွားလုပ်မယ်ဆိုတွားလုပ်တာလုပ်ရင်းအဲ့ဒီမှာကျွန်တော်နိုင်ငံသားမှာအဲ့ဒီသတင်းစာပညာနဲ့ပတ်သက်ပြီးတော့စာပေးစာယူတို့ဘာလို့တင်ပေါ့ဗျာတင်ကြပြီးတော့ကျွန်တော်ကနိုင်ငံသားကပြန်လာပြီးတော့ကျွန်တော်စာပေးမှာထုတ်ခွင့်တောင်းတယ်ပြည်မှုသတင်းစာစထောင်းတဲ့အချိန်မှာကျွန်တော်ဝင်ပြီးတော့လုပ်ရနေပြီးတော့သတင်းစာတက်တက်ပဲလုတ်ဖြစ်သွားတဲ့အနေအထားရောက်သွားတာပေါ့ဒါကျွန်တော်ရဲ့သတင်းစာကြာဘဝပါပဲ
ဒီလိုနဲ့ဟန်သာဝတီဦးဝင်းတင်ဆိုပြီးတွင်လာခဲ့ရတာကတော့ဒီလိုပါ
ကျွန်တော်ဟန်သာဝတီဖြစ်တာတော့ဒီလိုဗျာအကြောင်းကြီးတော့အများကြီးရှိတယ်ဗျာအဲဒီကျွန်တော်ချင်းမုံမှာလုပ်နေတော့ကိုချင်းမုံချိတ်ပိချင်းမုံချိတ်ပိတခါတန်ချစ်တီမြေအကွဲပေါ့ဗျာအဲဒီခါမှာဥညုံများကနေပြီးတော့ကျွန်တော်လာပြီးတော့အိုးဝေတရင်စာလာအပ်သွားတဲ့ခါကျတော့ကျွန်တော်အိုးဝေတရင်စာကိုသွားပြီးတော့လုပ်လိုက်ရသေးတယ်နောက်ကျတော့ချင်းမုံပြန်ဖွင့်တော့ကျွန်တော်ချင်းမုံမှာပြန်လုပ်တယ်နောက်ကျချင်းမုံတရင်စာပြည်သူပိုင်တင်းတယ်ပြည်သူပိုင်တင်းပြီးတော့အဲဒီ68လောက်လေကြာရောရုရှားတွေမှာလည်းဟိုမှာ85အုပ်စုလို့ဘာလို့ဆိုတော့တရင်သာလွတ်လပ်ခွင့်လိုပါလို့ဆိုရရှားမှာတောင်းကြဆိုကြပြောကြဆိုကြတွေပေါ်လာပေါ်လာတဲ့အချိန်မှာဗမာပြည်မှာလည်းကျွန်တော်ကဒီကိစ္စတွေပေါ်လာတာပေါ့ဗျာလွတ်လပ်ဆိုင်ရီတာခွင့်လိုပါလို့ပြဿနာတွေအဲ့ဒီမှာတရက်မှာကျွန်တော်တို့တရင်သာအေဒါဂျုတ်ကြီးအေဒါကြီးကြီးပေါ့ဗျာခေါ်ပြီးတော့အဲ့ဒီမှာဝင်းကြီးနဲ့ရှေ့မှာသင်ပြရင်ကနေပြီးတော့တော်တော်အတိုက်ခံပြောကြအဲ့ဒီအချိန်မှာကျွန်တော်ကလည်းပါတာပေါ့ဗျာနောက်ကျတော့ဥက္ကဋ္ဌတို့တောင်းဝန်ကြီးရဆဲပြစ်ပေါ့ဗျာအကြီးစားယူတယ်ပေါ့ဗျာနောက်ဆရာကြီးဖြူတော့ကလည်းသူမလုပ်တော့ဘူးထွက်မယ်ဆိုပြီးတော့ထွက်နောက်တစ်ခါကျွန်တော်လည်းအဲ့ဒီမှာဒီမန်လေးကိုပို့ပြတာအဲ့ဒီမှာကျွန်တော်ဟန်လာပြီးတရင်သာမှာကျွန်တော်ရောက်သွားတာပဲဗျာ
အမှန်တရားကိုပြန်လို့တံပိုးထားတဲ့တရင်သမားတွေဟာဖိနှိပ်တဲ့အစိုးရတွေအတွက်စူးညောက်ခလုတ်တွေပါပဲအစိုးရရဲ့ညဉ့်ညင်းမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့အခြေအနေတွေဟာလည်းဟန်သာဝတီဦးဝင်းတင်ရဲ့ဘဝဖြတ်သန်းမှုတွေပါပဲ
ကျွန်တော်ကအညဉ့်ညင်းတော့မြိုက်ခါတယ်ခါတယ်ဆိုတော့လူကျွန်တော်ရဲ့ယုံကြည်ချက်ကပါလဲဆိုရင်ကျွန်တော်တရင်သာမှာလုတ်တဲ့အချိန်မှာတက်နေနေမြဒီလိုလွတ်လပ်စွာရည်တော်ခွင့်ရတော့ရှိရမယ်ဆိုတာတစ်ချောင်းလုံးကျွန်တော်ကဒါပဲစွဲကင်ထားတဲ့အတွက်ကျွန်တော်ကတော့အမြဲတမ်းခဏခဏပြဿနာတက်တယ်ဘာလို့ကျွန်တော်သတင်းစာမှာကျွန်တော်လွတ်လပ်လားရေးရအောင်တားအောင်ဆိုတဲ့ဟာကိုကျွန်တော်အမြဲတမ်းအားပြီးတယ်ထောင်းမတွေပါတယ်ဆိုလဲတော်တော်ကိုအမျိုးမျိုးချုပ်ချယ်မှုတွေတတ်တမှုတွေကြားရရပဲကျွန်တော်ရုံးကန်ပြီးတော့ကြီးတာပဲဗျအဲ့ဒါကိုကျွန်တော်ကတော်တော်လုတ်တဲ့ခါကျတော့ကျွန်တော်မှညဉ့်ညူမှုခံရတာတွေအများကြီးစကားများတာတွေအများကြီးအပြစ်တင်ခံရတာတွေအများကြီးဆန်ဆာလုခံရတာဒါတွေရှိတယ်
ဒီကနေ့စာနယ်ဇင်းမျိုးဆက်တဲ့လူငယ်တွေအတွက်ဝိုင်းရင်သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်အလေးထားမှာကြားခဲ့တာကတော့ဒီလိုပါခင်ဗျာ
ကျွန်တော်မှားချင်တာတော့ဒရင်းလုတဲ့နေရာမှာတတ်နေမြတ်အချိန်များများလုတ်ပါအချိန်ပေးပါသတင်းစာကမြုပ်လုတ်ရမှာပဲခင်ဗျာမြုပ်မှုလုတ်ခဲနဲ့ဟဲ့လားနာမည်ကြီးရရောဟဲ့လားပတ်စံရရောခင်ပေါ်တော်ကြရောဆိုတာဒါတွေကအရေးမကြီးဘူးလို့ကျွန်တော်ပြောချင်တယ်ဒါတွေအတွက်လဲသိပြီးတော့အာရုံစိုက်ပါနဲ့ဘောဟုတ်မြုပ်ပြီးတော့မလုတ်ရင်တော့ပြန်လာတော့မဖြစ်ဘူးခင်ဗျအဲ့ဒါတခုနောက်တစ်ခုကဘဝကိုမြုပ်ပြီးလုံးရမယ်ဆိုရဲဟာနဲ့အညီပေါ့ဗျာတတ်နိုင်နေရတော့အမှန်ကိုလုံးမယ်ဆိုရဲဟာပေါ့ဗရိလိုက်မှုတွေကိုခင်းနေကြီးကခင်းအောင်လုပ်ပြီးတော့အမှန်ကိုပဲသာလုံးမယ်အမှန်တိုင်းပဲပြောမယ်ဆိုရဲအမှန်ပဲသာရက်မယ်ဆိုတာအမြဲတမ်းတိုင်ဆွဲတင်တယ်လို့ကျွန်တော်ထင်တယ်နောက်တစ်ခုကတော့လောကမှာတရားတာနဲ့မတရားတာရှိပါတယ်အဲ့တော့ဒီတရားတဲ့ဘက်ကနေလိုက်နိုင်အောင်လည်းကြိုးစားပါမတရားတဲ့အလုပ်တွေကိုဖော်ထုတ်ဖို့မတရားတဲ့အမှုတွေကိုဆန့်ကျင်ဖို့အဲ့ဒါဘက်ကအမြဲတမ်းစိတ်အာရုံစိုက်ပါလို့ကျွန်တော်ပြောခြင်းတယ်နောက်ဆုံးကျွန်တော်ပြောခြင်းတဲ့တစ်ချက်ကတော့ဘာပဲပြောနေနေကျွန်တော်ရုန်းကန်မှုကိုတော့မလျှော့ပါနဲ့ဆက် sense of struggle ကအမြဲတမ်းခုမှကြည့်နေရမယ်
တရင်သမားတူကနေနိုင်ငံရေးသမားတူဘဝကိုရောက်ရှိသွားခဲ့ရပုံကိုလည်းဟန်သာဝရီဦးဝင်းတင်ကအခုလိုပြောပြခဲ့ပါတယ
်။တရားချင်းမတရားချင်းမှန်ချင်းမမှန်ချင်းပုံမှာတီးပြီးတော့ဒရင်သာမှာကျွန်တော်ချောင်းလို့မြုပ်ပြီးတော့လှုပ်နေတာပဲ။လှုပ်နေမဲ့တဖြည်းဖြည်းတဖြည်းဖြည်းနဲ့ကတင်းကျပ်တဲ့တင်းကျပ်မတရားမှုတွေဟလာမမှန်ကန်မှုတွေဒီလိုဟာကြီးအများကြီးတွေ့လာတခါကျကျွန်တော်အသက်လေးအဲ့ဒီမှာငါးတယ်လောက်ဖြစ်နေပြီ။ဟလာကျွန်တော်ပင်ဆင်သွားမယ်ဆိုတဲ့ဟာမျိုးမတော့ရင်နိုင်တော့ဘူး။ဟလာမဟုတ်တာတွေများလွန်အကြီးတခါမတရားတာတွေများတဲ့ကကျွန်တော်မဟုတ်တာတွေမတရားတာတွေကိုထောက်ပြတယ်ဖွင့်ချတယ်သောမာတွေချဲ့တယ်ဒရင်းတွေချဲ့တယ်ဒီနောက်ဆုံးမိကြတော့သူတို့ကျွန်တော်တရင်သာကိုပိတ်လိုက်ရတဲ့အနေထားဒီရောက်တယ်ပေါ့ဗျာတခါကျွန်တော်ပြရောက်တဲ့သောမာတွေရေးတယ်လုပ်တယ်တော့ကြကျွန်တော်သောမာတွေဆွဲပြုတ်ဘယ်လိုမှနောက်ကြတော့သူကျွန်တော်ချက်ကျင်တဲ့လူတောင်တိတ်မရှိတော့ဘူးဘာလို့ဆိုတော့ကျွန်တော်ပါတယ်ဆိုဆုတ်ပြေခံရတဲ့ခါကျတော့သူတို့ကထုတ်ယူမှာအများကြီးအနောက်ရှေ့ဖြစ်လာတယ်ပေါ့အဲ့တော့သူတို့ကဒီခက်လာတွေအမျိုးကျော်လာတဲ့အချိန်မှာမတရားမှုတွေကများတယ်များများတယ်များလာတယ်အတ္တမှုကြီးများတယ်များလာတယ်အဲ့ဒီခါကျနောက်ဆုံးပြီးချစ်လေးလူကလာမျိုးပေါ်လာတဲ့ခါကျတော့ချင်းမြေဒီအရေးတော်ပုံနဲ့ကျွန်တော်ဝင်းပါတာပဲအဲ့ပိုင်ရင်ကနေပြီးတော့အချိန်ကြီးကဘလို့မှဒီကျွန်တော်ကရှောင်လွင်းလို့မရတော့ဘူးဒီနိုင်ငံကြီးကဖြတ်ပြီးတည်ဆောင်ရမယ်ဒီအရေးတော်ပုံကဒီ NL လူခါမျိုးပေါ်ဖွားလာတဲ့ခါကျတော့ဒီအရေးတော်ပုံကပေါ်ဖွားတဲ့ပါတီမှာကျွန်တော်ဆက်လုပ်ပြသွားတာပဲအဲ့ဒီလိုနဲ့ကျွန်တော်နိုင်ငံကြီးဘက်ကရောက်သွားတာပဲခင်ဗျာ
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စတင်တည်ထောင်မှပါဝင်ခဲ့သူဦးဝင်းတင်ဟာပါတီရဲ့အဓိကမဟာဗျူဟာကိုချမှတ်ကြိုးကန်သူတူဖြစ်လဲပြောစမှတ်ပြုခဲ့ကြပါတယ်။2020ရွေးကောက်ပွဲကိုပြက်ပြက်သားသားဆန့်ကျင်ခဲ့သူဦးဝင်းတင်ဟာဆုလွတ်တွေးဆိုတဲ့မဟာဗျူဟာကိုဒီဇိုင်းမမဲ့ကင်ဆွဲခဲ့သူလည်းဖြစ်ပါတယ်
။2020ဒီကြုံညီလာခံကျင်းပတဲ့အခါကျတော့လေဂျော့ဆုကနေပြီးသူ့ရဲ့2020မလ29ရက်နေ့မှာကျင်းပတဲ့ဘိုးကော်မတီစီဝေးပေါ်ရအဲ့ဒီစီဝေးကိုလည်းဂျော့ဆုကသဘောထားပို့တယ်ပို့တဲ့နေရာမှာဆုံးမြတ်ပါဘယ်လိုဆုံးမြတ်ဆုံးမြတ်ဆုံးမြတ်တဲ့တိုင်းသူသဘောတူတယ်အထူးသဖြင့်ကတော့အချိန်ကောင်းမှုတွေကိုတော့သူလက်မခံပါဘူးဆိုရဲပြင်ညာတယ်ဒါလူစည်းပြင်ညာ2010တုန်းကပြင်ညာခဲ့တဲ့ဟာနောက်တစ်ခါ2012ရောက်တဲ့ခါကျတော့ကျွန်တော်နိုင်ငံရေးအခြေအနေအကုန်လုံးပြောင်းလဲပြီးတော့သွားတဲ့ခါမှာပုံစံတည်းနဲ့ချင်းကတဲ့ခါမှာအမျိုးသားဒီမိုကရေစီဝက်ချုပ်ကဂျပန်ယူကော့ဝဲကိုဝင်ပြစ်တယ်ဂျပန်ယူကော့ဝဲဝင်တဲ့ခါမှာပါတီရဲ့နိုင်ငံရေးလုံခြုံရေးကို300ပြင်ညာခဲ့တယ်။အဲ့ဒီမှာအချင်းအောင်ဦးကြီးပြည်စည်ဆိုတာပါဝင်ခဲ့တဲ့အချက်ချက်ဖြစ်ပါတာ။အချင်းအောင်ဦးကြီးပြည်စည်နိုင်ငံရေးလုံခြုံရေးနဲ့ကျွန်တော်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလွှတ်တော်တွေကိုဝင်သွားခဲ့ပါတယ်။နောက်တစ်ခါအခုဒီဘက်မှရောက်လာတဲ့ရှိတယ်ဘာမှမပြင်းတဲ့ခါလို့သူကတဖြည်းဖြည်းနဲ့မလုပ်လာလဲဆိုတော့ဒီလေးဝန်ဆိုင်တွေ့ဆုံဆွေးနွေးဆိုတာကိုတောင်းပါနဲ့။လေးဝန်ဆိုင်ဆိုတာသမရရဲ့လွှတ်တော်နိုင်ငံရဲ့ကာကြုတ်ကဲဒေါ်စုရဲ့တွေ့ဖို့ဆိုပြီးတော့တောင်းဆိုပါတယ်ဒါလည်းအမှန်နဲ့ပြောရလို့ချင်းတော့ဘုဒ္ဓဘုန်းကြီးတိုင်းဖြစ်လက်တဲ့တုန်းကအန္တရီကြော်ဖြတ်ခဲ့တဲ့25နှစ်ကာလပတ်လုံးဒီနိုင်ငံရေးပြောင်းလဲတာမျိုးများဖို့နိုင်ငံရေးနည်းနဲ့ဖြည့်ချင်းကြမယ်ပြည်စုံဖြစ်နေဖြည့်ချင်းလမ်းတွေကိုပဲကျင့်သုံးမယ်ဆိုတဲ့ဟာကြည့်ပါတယ်ဒါကျွန်တော်မှတ်မိတာပြောရင်ကျွန်တော်ထောင်ထဲတုန်းကကျွန်တော်အမေရိကန်လွှတ်တော်အမတ်တူနဲ့ထောင်ထဲမှာတွေ့တဲ့အခါမှာကျွန်တော်တင်ခဲ့တဲ့လမ်းကြီးစုကြည့်ပါတယ်အဲ့ဒါပါလို့ဆိုတော့စုလွှတ်တွေ့ဆိုပြီးတော့သူစားတော့သူနဲ့တော့နိုင်ငံကျလာအလုံးကိုလွှတ်ရေးနောက်တော့လွှတ်တော်ခေါ်ယူရေးနောက်တော့ပြည်သူ့ထွန်းရေးဆိုတဲ့ဟာ
သူမကွယ်လွန်ငယ်မှာမြန်မာနိုင်ငံကိုမတရားမှုတွေတွန်းလှန်တိုက်ဖြတ်နိုင်တဲ့တိုက်ပွဲတစ်ခုအဖြစ်မြင်တွေ့သွားကျင်တယ်လို့လဲဟန်သာဝရီဦးဝင်းတင်ကပြောကြားခဲ့ကြောင်းပါခင်ဗျာ
ကျွန်တော်နိုင်ငံရေးလှုပ်တာမှကုလားလောက်လို့ပါတယ်ထောင်ထဲမှာ19နှစ်လောက်ကြာခဲ့တာဟုတ်လားအဲ့တော့ကျွန်တော်အမြင်အများစုကကျွန်တော်နိုင်ငံရေးသမားသူမြင်တတ်တာတဲ့ဒရင်းသာသမားမြင်တတ်တယ်လို့ပို့ပြီးတော့မြင်တယ်လေဒီအနာဂတ်ကာလဆိုဒရင်းသာသမားလို့မြင်တဲ့ခါကျတော့ကျွန်တော်များများဆန်းဆန်းပို့ဘူးဟုတ်လားအမြင်တော့မတရားမှုတွေတွေ့တိုင်းရင်ဆိုင်နိုင်တယ်အဲ့ဒီမတရားမှုတွေကိုဟုတ်လားချိန်မှုနိုင်တယ်ဟုတ်လားတိုက်ဖြတ်နိုင်တယ်အင်အားတစ်ခုပေါ့ရှိတဲ့တိုင်းပြည်ဖြစ်စေခြင်းတယ်ဟုတ်လားမတရားမှုတွေကိုငုံခံတတ်တဲ့အနေအထားမျိုးကနေပြီးတော့ငုံမခံတဲ့ဟုတ်လားတိုင်းပြည်ကိုဖြစ်ရင်တော်ပြီဗျာဒမိုကရေစီအစိုးရပဲဖြစ်ဖြစ်မတရားမှုတွေကိုကျူးလွန်နေမဲ့ဆိုရင်အဲ့ဒီပြုလို့နဲ့ဒီမိုကရေစီအစိုးရဝင်ဖြစ်စီဖြန့်ညင်နိုင်တဲ့သူငုံမခံနိုင်တဲ့နေရာတွေထိုးကားပြင်နေတယ်